တိယနိုင်ငံကလူနည်းစုမွတ်စလင်တွေကိုဖိနှိပ်ဆက်ဆံနေတာနဲ့ဟောင်ကောင်နဲ့ထိုင်ဝမ်တို့ဘော်ပြုမှုဆက်ဆံနေမှုတွေအပေါ်ဝေဖန်ပြောကြားကြဖို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုအမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတရုတ်တို့အပြစ်ထောက်ခံတဲ့ဒေသတွင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှု
RCEP ကိုဒီသတင်းမှာအကောင်မလက်မှတ်ရေးထိုးကန်နေမှာအမေရိကန်ဒုတိယလက်ထောက်နိုင်ငံကြီးအကွန်ဂျီမတ်နပါကအခုလိုတရုတ်တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒေသတွင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP ကကမ္ဘာမှာအကြီးဆုံးလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုဖြစ်လာနိုင်တာပါ။ တောင်ကိုရီးယား, ဂျပန် ထိုင်ဝမ် နဲ့အရှေ့တောင်အာရှနိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အတူလက်တွဲလှုပ်လှုပ်ကြဖို့နဲ့ ပြည်သူတွေရဲ့ပုဂ္ဂလိကသတင်းအချက်အလက်တွေတရုတ်တို့လက်ကိုရောက်မသွားဖို့ရည်ကြီးကြောင်းလဲမတ်နပါကပြောပါတယ်။ကုန်သွယ်စည်းဝါးဆက်ဆံရေးရှိနေတဲ့အချက်ကိုလစ်လျူရှုပြီးတရုတ်နိုင်ငံရဲ့စိုးရွားတဲ့ပြုမှုချက်တွေအပေါ်ဝေဖန်ပြောကြားရမှာဖြစ်သလိုအမေရိကန်နိုင်ငံလိုပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလည်းဒီမိုကရေစီနဲ့လွတ်လပ်မှုတွေကိုကိုးစားပြုပြီးတရုတ်နိုင်ငံကိုဝေဖန်ပ မမူဝါဒကိုကျင့်သုံးပြီးအရင်သမ္မတဘရက်အိုဘားမားရဲ့အာရှကိုဗဟုပြုရေးပီဗစ်အေရှားမူဝါဒကိုအလေးမပေးတော့တာကြောင့်ဒေသတွင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှု RECPU စချီးထွားလာဖို့အခွင့်အရေးရရှိခဲ့တာဖြစ်ကြောင်း Reuters သတင်းဌာနကပြောပါရခင်ဗျာ